88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကိုပြန်လွတ်ပေးတဲ့ကိစ္စကြည့်ရင်စစ်စိုးရအနေနဲ့ကိုမင်းကိုနိုင်ပါဝင်ကျောင်းသားခေါင်းဆောင်၅ဦးဟာစစ်စိုးရအတွက်အန္တရာယ်မရှိနိုင်ဘူးလို့ယူဆတဲ့အတွက်လွတ်ပေးတာဖြစ်နိုင်တယ်လို့ထိုင်းနိုင်ငံအခြေစိုက်နိုင်ငံရေးဆန်းစစ်သူဦးအောင်နိုင်ဦးကယူဆပါတယ
်ကိုမင်းကိုနိုင်တို့လွတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ခုနတရုတ်ကိစ္စတို့ဒီလူမျိုးရေးကောင်စီကိစ္စတို့အာဆီယံကိစ္စတို့မြို့သားညီလာခံကိစ္စတို့အားလုံးတိုက်ဆိုင်လာတယ်လေပြောမယ်ဆိုလဲပြောနိုင်ပါတယ်ဒါပေမဲ့အဓိကကြားတဲ့အချက်အချက်ကတော့ကျွန်တော်အထင်ကတော့လုံခြုံရေးပြလုံခြုံရေးဆိုတဲ့ဒီမှာစစ်ဆိုးရကဒီကိုမင်းကိုနိုင်တို့အဖွဲ့တွေဟာသူတို့ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်အဲဥပမာဆိုရင်လည်းခုနပြောတဲ့မြို့သားညီလာခံပေါ့နော်ထိခိုက်နိုင်တယ်ဒါကြောင့်မို့လို့သူတို့ကိုခဏဖမ်းဆီးထိန်းသိမ်းထားရတယ်ဆိုတဲ့အနေထားအခုလို့ပြန်လွတ်လိုက်ပြီဆိုတဲ့အခါကျတော့သူတို့ဟာစစ်ဆိုးရအတွက်လုံခြုံရေးကိစ္စတွေမှာအန္တရာယ်မပေးနိုင်တော့ဘူးလို့ယူဆရတဲ့အတွက်ပြန်လွတ်ပေးလိုက်တဲ့သဘောဖြစ်တယ်
။ဒါပေမဲ့တခြားတစ်ဖက်ကစဉ်းစားစရာရှိတာကကိုမိကိုနိုင်တို့၅ဦးကိုဖမ်းထားတဲ့အချိန်မှာရဲချုပ်ဗိုလ်မှူးချုပ်ခင်ရီနဲ့ပြည်ချာရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းတို့ထပ်တလဲလဲသတင်းစာရှင်းလင်းပွဲတွေမှာပြောခဲ့တဲ့စကားရှိပါတယ်။အဲ့ဒါဘာလဲဆိုတော့ဒီကြောင်သားခေါင်းဆောင်၅ဦးဟာသူတို့ကိုအရေးယူဖို့အတွက်လုံလောက်တဲ့အချက်လက်တွေအပြည့်စုံရှိထားပြီးပါပြီ။နော်သူတို့ကိုတရားစွဲတင်ဖို့ပဲရှိပါတော့တယ်ဆိုပြီးတော့အဲဒါသတင်းစာရှင်းလင်းပွဲမှာအခိုင်အမာပြောဆိုခဲ့ပါတယ်။အဲ့လိုမျိုးပိုင်ပိုင်နိုင်နိုင်စစ်အစိုးရကပြောထားပါရက်ကနေမြို့ကနေအခုလိုပြန်လွှတ်ပေးတဲ့အတွက်စစ်အစိုးရဘက်မှဘာအကြက်တည်းရှိနိုင်မလဲလို့ကိုယ်နဲ့ယူဆလဲခင်ဗ
ျစစ်အစိုးရအတွက်ကတော့ဘာမှထွေးထူးအကြက်တည်းမရှိနိုင်ဘူးခင်ဗျဒါဖြစ်လို့လဲဆိုတော့သူတို့ဟာအခုတမျိုးတော်ကြတမျိုးကအမြဲပြောတတ်တဲ့တဘာဝရှိတယ်သူတို့ရဲ့ပေးထားတဲ့ခရီးတွေကိုဖြတ်တတ်တဲ့အနေထားရှိတယ်အဲ့တော့ဗိုလ်ချုပ်ကျော်ဆန်းတို့ဗိုလ်ချုပ်ခင်ကြီးတို့ဒီလိုပြောရတဲ့အနေထားဟာတနည်းအားဖြင့်ပြောရရင်ဒီလူတွေကိုအေးအေးယူမယ်ဆိုအချိန်ကြီးယူလို့ရတယ်အခုလွတ်လိုက်ပြီမဲ့နောက်တစ်ချိန်မှာဒီအမှုတွေဟာရှိနေသေးတယ်ဒီအမှုတွေကပျောက်ပြယ်မသွားသေးဘူးဆိုတာကိုပြောပြခြင်းနဲ့အနေထားမျိုးလဲအများကြီးပါတယ်သို့တော့ဗမာပြည်မှာကလူတယောက်ကိုဖမ်းတယ်စီးတယ်အထူးသဖြင့်ကိုမင်းကိုနိုင်တို့လိုလူမျိုးတွေကိုဖမ်းတယ်စီးတယ်ဆိုရဟာစစ်ဆိုးရရဲ့လက်ထဲမှာပဲရှိတယ်လွတ်ခြင်းလဲလွတ်လို့ရတယ်ဖမ်းခြင်းလဲဖမ်းလို့ရတယ်ဆိုတော့စကားရှိနောက်မကြီးတာဟာသူတို့အတွက်သိမကြည့်လာပါဘူး
။ရန်ကုန်မြို့ကနိုင်ငံရေးဆက်စစ်သူဦးဇာနီကတော့စစ်စွာရဲ့နိုင်ငံရေးကြားွက်တစ်ခုလို့သာသဘောရပါတယ်
။သူတို့ကလောလောဆယ်အာဏာကိုဆွကင်ထားတဲ့အဖွဲ့အစည်း။အဲ့တော့အာဏာဆွကင်ထားတဲ့အဖွဲ့အစည်းမှာအကြောင်းသားကောင်းဆောင်ခဏထားပါဗျာ။အထူးကအကြဆုံးဖြစ်တဲ့ဒေါင်ဆန်းစုကြည်တော်မှာသူတို့ဒီအချိန်ရွေးလွတ်နိုင်မယ်အဲဆက်လက်ထုတ်နိုင်တာ။ဒါကဘာလဲဆိုရင်နိုင်ငံရေးအလျှော်တင်းပုံမူတည်တာပါ။နိုင်ငံရေးအလျှော်တင်းဆိုတာကလွတ်လိုက်တဲ့ပုံကူများရဲ့နိုင်ငံရေးအလျှော်တင်းဆိုတာတဲ့သူတို့ရင်ဆိုင်ရမယ့်နိုင်ငံရေးအလျှော်တင်းမှာကြောက်ွက်ထိုးတာပါပဲ
ဒီယူဆကိုရန်ကုန်မြို့ကဝါရင့်နိုင်ငံသမားကြီးတခင်ချန်ထွန်းကလည်းထောက်ခံပါတယ
်ကျောင်းသားတွေကလက်ရှိကျန်းနေတဲ့ကျောင်းသားတွေကခေါင်းဆောင်၅ယောက်ကိုဖမ်းတဲ့အခါကျတော့ဒီလူတွေလွတ်ပြီးဖို့ဒီလူတွေအပါအဝင်နိုင်ငံရေးသမားအလုံးကိုလွတ်ပြီးဖို့ဆိုပြီးတော့သူတို့ကလှုပ်ရှားမှု၄ခုလုပ်တယ်ဗောလေလက်ရှိနောက်ဆုံးတစ်ခုပေါ့စောစောကသုံးခုပေါ့ဟုတ်လားသူတို့ကတစ်ချက်ပြီးတစ်ချက်လုပ်မယ်သူတို့လုပ်သမျှကလည်းတိုင်းပြည်လူပြည်သူလူကသူကကြောက်စိတ်တာရှိနေတာအဲ့တော့ဒီကြောက်စိတ်ကနေပြီးတော့အာဒီ freedom of fear ပေါ့ဟုတ်လားဒီကြောက်စိတ်ကနေလွတ်သွားအောင်ဟုတ်လားသူတို့ကဒါတိုက်တွန်းနေတာနှိုးဆော်နေတာလိုက်ပြီးလှုံ့ဆော်နေတာလို့ဒီလိုပဲကျွန်တော်တို့မြင်ပါတယ်နော်အဲ့တော့ဒီလိုမြင်တော့အဓိကတည်းကသူတို့ကအကြမ်းဖက်အနှစ်တက်တဲ့နီးနေလို့တော့အမနာမှန်ကန်တဲ့နီးအမနာတင့်တော်တဲ့နီးကိခါလျောက်ကြည့်နေရောက်ဆိုရင်ဒါလှုပ်လဲလှုပ်နိုင်တယ်လှုပ်လဲလှုပ်ကြတယ်ဟာလာတတ်တယ်လဲရှိတယ်တစ်ဖက်ကလည်းခုနပြောတဲ့ဖီလီပင်မှာကျင်းပမဲ့ထိပ်ပြီးစီဝေးဟာလာဒီခုလုံမျိုးကြီးကောင်းဒီမှာအမေရိကန်တင်သွင်းထားတဲ့အစိုးကိုဆွနှုမဲ့အချိန်ဒီမှာတက်တာရတက်တာကြောင်းပြီးတော့ចောင်းသားတွေကိုလည်းចောင်းသားတွေရဲ့လှုပ်ရှားမှုတွေကိုလည်းသူတို့ဘီယူဆိုင်စိုက်လာတဲ့သဘောမျိုးကြောင့်နော်ဒီအကြောင်းအမျိုးမျိုးကြောင့်လွတ်တာလို့တရုတ်ကကြိုက်အောင်တခုတည်းမဟုတ်ပါဘူးအလုံးကိုတကယ်လို့သူကိုထောက်ခနဲ့နိုင်ငံတကာလည်းဟာဒီအကြောင်းသားတွေလွတ်ပြီးပါပြီဘာတွေလွတ်ပြီးပါသူတို့ပြောနေအောင်တော့ဒါတော့ဒီသဘောတော့ပါမှာပေါ့လေဒါတော့နိုင်ငံကစားတာပဲနော်အဲ့ဒါပဲကျွန်တော်မြင်ပါတယ်
တော်ရရှင်များခင်ဗျာကိုမိကိုနိုင်အပါဝင်ကျောင်းသားခေါင်းဆောင်၅ဦးကိုဘာကြောင့်ပဲလွတ်ပြီးပြီးလူလူတိုက်ပွဲဆင်နွှဲတဲ့နေရာမှာတတိကောင်းဖို့နဲ့စီကန်းရှိဖို့ကပိုပြီးအရေးကြီးတယ်ဆိုတော့ရန်ကုန်မြို့ကဝါရင့်နိုင်ငံသမားကြီးဥတုဝေရဲ့မှတ်ချက်နဲ့ပဲနေကုန်းချုပ်ပြရစီခင်ဗျာ
အနိုင်နိုင်ငံကပေါ့လေလေလာကြည့်လို့ရှိရင်တိုက်ပွဲတွေဆိုတာအမျိုးမျိုးရှိတယ်လေအဲ့ဒီတိုက်ပွဲတွေထဲမှာဒီမိုကရေစီတိုက်ပွဲဆိုတာကတော့အမြင့်မြတ်ဆုံးပဲအဲ့ဒီမုံမြတ်တဲ့တိုက်ပွဲထဲမှာပါရတဲ့လူတွေဟာအင်မတန်ဂုဏ်ရှိတယ်လို့ကျွန်တော်ယုံကြည်တယ်လေဒီမိုကရေစီတိုက်ပွဲဆိုတာနှလုံးရင်နဲ့တိုက်ရတဲ့တိုက်ပွဲလေတခြားတိုက်ပွဲတွေနဲ့မတူဘူးအဲဒီမိုကရေစီလိုချင်တဲ့လူတွေဟာနှလုံးရင်နဲ့တိုက်ရတယ်ဒီမိုကရေစီကိုမလိုချင်မဲနဲ့ဖျက်ဆီးချင်တဲ့လူတွေကတော့လက်လက်နဲ့တိုက်တယ်ပေါ့ဗျာအဲ့ဒီတော့တစ်ဖက်ကလက်နဲ့တစ်ဖက်ကနှလုံးရည်အဲ့တော့လက်နဲ့ကိုနိုင်မှုဟာတစ်ခုသေးပဲရှိတယ်အဲ့ဒါကတော့တတ္တိပဲအဲ့ဒီပြိုင်ပွဲမှာတတ္တိရှိလို့ရှိရင်တော့ นายเนี่ยบ่เปียเอ้อล่ะอะเพียงกูสีกันสีบ่มุชิยเนาะนายบ่ปูตีจ๋าเลยบ่เปียเออแล้วจนเราสรุปจนเราอ๋อนะลงนี้ไต่ปวยหาตัดติชิบ่รู้เด้สีกันชิบ่รู้เด้ตุ้ยพี่บ่ต้องอ๋อซวยชิบ่รู้เด้บ่เปียสมัยมาเลลาจีเองบ่เปียตะไรสันวาระผิดเด้จีนายเงินชิ้นตะนี้จีโหลุ่มหยอดอ๋อจนเราก็บ้าปิดดูเด้อะหมายให้ไต่แค่ละเปียเออล่ะเปลี่ยนติดดอลลาร์ไอ้ไต่ปวยอเมริกันดอลลาร์ไอ้ไต่ปวย เอ้อดิปีมาสักชะยาซุนี่ยาวมาดิโมคราซีวาระสอปีเปลี่ยนละดิอะนี่เรามาลูลูจีอ่ะกูลูเจนเนี่ยลุลุลละละอสูอ่ะอยู่ในเนี่ยลูลูอสูอ่ะเยอะเฉิงอาภิเษกนาวิรอต้ายตุบีตาดิฮาลุลุลละละเปียวลาในเนี่ยลุลุลละละยีตาทุกข์ขอลาในเนี่ยลุลุลละละกูเวลาในเนี่ยลุลุลละละอสิยงขุซีลาในเนี่ยดิเอ้อดิฮาลูลูไตปวยอ่ะยะลาเดอมวยนิดดิจ้ะ ไอ้หมู่นี่ดิหาอารมณ์ก็ป่ายเลยดูดูสู้ก็สุขกันพี่တော့มาท้าลูกไม่ตื่นดอกกูเออดูรู้ก็ป่ายเนี่ยลูปีซ่าดิอคุณยิ้มดิโจ้งน่ะเตียะเลยบ่ไอ้เตียะได้ไต่ป่วยอ่ะอ๋อเมียอ่ะเมย์รู้จนโยงจิเลยดิเอ้อล่ะกูตมะปีมาไต่ป่วยชินนี่จ้ะเนี่ยณลุงนี้เนี่ยไต่ป่วยชินนี่จ้ะได้ลูดิอารมณ์น้าเลยปุ๊ตัวเราเนเน่ตริปี้จินน่ะวะ